ချင်းပြည်နယ်ဖားကံမြို့နယ်ဖားပြင်ရွာနဲ့ဂျန်ကက်ရွာနီးမှာမနေ့ကျသားရင်းကတပ်ဖြတ်ထားခဲ့တယ်လို့ယူဆရတဲ့ရုံလောင်းနှလောင်းထက်တွေ့ခဲ့ပါတယ်။ဖားကံဒေသမှာဒီလ3ရက်အတွင်းတပ်ဖြတ်ခံရသူက6ယောက်ရှိလာနေပြီးတရခံကတော့ဖော်ထုတ်နိုင်တာမရှိသေးပါဘူး။ဖားကံဒေသတွင်လူသတ်မှုတွေခက်စိတ်စိတ်ဖြစ်လာနေတဲ့အကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ
။ဖားကံမြို့နယ်စိတ်မှုကျေးရွာအုပ်စုအတွင်းဒီလ1ရက်နေ့ကဥကောင်းမှာတနက်ဒဏ်ရာနဲ့တေဆုံးနေတဲ့အလောင်း4လောင်းတွေ့ခဲ့ပြီးတော့နရက်နေ့မှာတော့နောက်ထပ်တပ်ဖြတ်ခံထားရတဲ့အလောင်းနှလောင်းထပ်မံတွေ့ရှိခဲ့ပါတယ်။စွန့်ပစ်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိရတဲ့အခြေအနေကိုဖားကဲမြို့နယ်စိတ်မှုရွာသားတို့က VOA ကိုအခုလိုပြောပါတယ်
။အလောင်းကမင်းကနှလောင်းတွေ့တာ။နှလောင်းကဖားပြင်ကလေးစိတ်နားလေးမှာတန်တိုင်းနဲ့ထိုးတက်ထားတာ။နောက်နှလောင်းကတော့ဂျန်ကက်ဖားကံကရောင်းပေါ့သူ့ပိုင်လို့ရတယ်။အဲ့ဒါဂျန်ကက်နဲ့ရောဟောင်းကြတယ်။အဲ့ဒါတင်းတင်းကုန်းသားမှာတက်တက်ပြုတ်တော့ပြီးမှတက်ထားတာနှလောင်းတွေ့ရတယ်အဲ့မှာ။အဲဒီနဲ့ကြိုးတုံထားတဲ့ဥစ္စာတော့မျက်မှောင်လို့ကြားရတာ။သားပြင်းနာပြီးကတာမိုင်းနဲ့ထိုးတတ်တော့အဲ့လိုတော့ဒီမှာမပြီးဘူး
။ဒီရုပ်အလောင်းတွေကိုတော့ဒေတာတွင်အခြေဆိုင်လူမှုကူညီရေးအသင်းတွေကဖားကတ်မျိုးနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့ပြီးလက်ရှိအချိန်ထိတက်ဖြတ်တဲ့တရခံဘသူဆိုတာမသိရသေးကြောင်းလည်းပြောပါရတယ်။တရနေ့ကတော့စိတ်မှုမျိုးကျေးရွာအုပ်စုစွန့်အောင်ရွာအထွက်မှာလက်ပြန်ချိုးတုပ်ပြီးဦးကောင်းမှတနက်ဒဏ်ရာနဲ့တေဆုံးနေတဲ့ရုပ်အလောင်း၄လောင်းကိုတွေ့ခဲ့ပါတယ်။ဒီတက်ဖြတ်ခံရသူတွေဟာမက်လင်ချောင်ကျေးရွာကအုပ်ချုပ်ရေးမှူးဟောင်းနဲ့ဆွေမျိုးတော်ဆက်သူတွေဖြစ်ကြောင်းဒေသခံတွေကပြောဆိုပေမဲ့တပ်ဖြတ်တဲ့တရားခံကိုတော့ဖော်ထုတ်နိုင်တာမရှိသေးပါဘူး။ဖားကန့်မျိုးကန်တူကလည်းဖားကန့်ဒေသကလက်ရှိအခြေအနေကိုအခုလိုပြောပါတယ
်။ဟုတ်တယ်တော့ဒီ၃ရက်ကျော်ပြည့်မှာဒီ၃ရက်လောက်စတာနဲ့ဒီဟာဆိုတော့တနက်နေ့ဖြစ်နေတော့၅လောင်းပေါ့ဒီလိုဒီဥရကဖြစ်တဲ့ဟာတော့၅လောင်းပေါ့အမေက။ဖားကန့်ကမှဆက်ဆက်လာတော့ဒီလူတွေတော့လုပ်ကြဖက်ပေးဟောကြားလုပ်တယ်ဆိုတော့ပြောနိုင်တယ်ဒီမှာလည်းတိုင်ပြရတယ်နော်သုံးဖို့ဒီဖောက်လိုက်တယ်ဆိုတော့ဘယ်တစ်ခုလုပ်ကြဆိုတော့ဒီအရင်ကလည်းပြေတော့မပေါ်ရသေးတာလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လည်းပြောနိုင်တယ်ဒီတိုင်းမှာလည်းသူတို့ကတော့လူတော်မျိုးတော့အဆစ်ရှိတယ်ဖြစ်နေတာပေါ့နော
်ဖားကန့်ဒေတာမှာအခုလိုတက်ဖြတ်တာတွေရှိတယ်လို့လူရက်တာတွေလည်းမကြခဏဖြစ်နေတာကြောင့်ပြည်သူတွေဟာစိုးရိမ်ကြောက်ကြနေကြကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲ့ဒီတိုင်းမှာကညာရှစ်နိုင်ကိုပဲတော့ပိုင်းတော့ဖတ်ပြီးကြောက်ကြသိရှိကြတော့အဲ့မှာလည်းဘူးဒီမှာလည်းရှိအဲ့ဒီလိုရှိနေဒီကိုတို့လူလိုက်ရတယ်ဟိုခရဲလေးကပြောလာတဲ့မြန်မာပြည်ကတော့ပရောလို့တည်ဆောင်းနေရတဲ့မြန်မာပြည်ကလက်ရှိဒီပြောတော့နော
်ဖားကန်ဒေတာမှာပြီးခဲ့တဲ့လကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမေလ23ရက်နေ့ကစိုက်ကယ်ရက်မပြီးတဲ့အရဲသားတအုပ်ကိုစစ်တပ်ကတနက်နဲ့ပစ်ခတ်တာကြောင့်တေဆုံးခဲ့တယ်လို့25ရက်နေ့ကတော့စမ်းကြွယ်ရွာကအုပ်ချုပ်ရေးမှူးတအုပ်ကိုအမိမတိလက်နက်ကိုင်တွေကတပ်ဖြတ်ခဲ့ပါတယ်ဒေတာတွင်သတင်းမီဒီယာတချို့ကဒီရပိုင်းတက်ဖြတ်ခံရသူတွေဟာအုပ်ချုပ်ရေးမှုတွေနဲ့ဒေတာအခေါ်ပြူစောတိဆိုသူတွေပါဝင်ကြောင်းဖော်ပြပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူးခင်ဗျာ